မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်ထနာကိုဖြည့်ရှင်းရမရောက်ပဲမြန်မာအသွင်ကူးပြောင်းရင်းနဲ့မြန်မာပြည်သူတွေအပေါ်သာအခက်အခဲပိုပြီးတော့တွေ့ကြုံရစေတယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်အလုံးနဲ့သာတက်တည်ပြဖို့ပြင်ဆင်နေတဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ဖို့နဲ့မြန်မာနိုင်ငံရေးတုံ့တက်သူတွေကနိုင်ငံတကာကိုတိုက်တွန်းလိုက်ပြီးအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာရှိလာနိုင်တယ်လို့ထောက်ပြကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မမ်မီခသတင်းပေးပို့ထားတာပါ
ရှိခိုင်းဒီနေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းထန်တဲ့အရေးယူမှုတွေလုပ်တင်နေလို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မြစ်စစ်ဇန်ဟီးလီကမနေ့ကတောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်ခံပေးဖို့အတွက်ထပ်မံတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အရေးယက်တီချက်အတိုင်းပြောင်းလဲမှာမဟုတ်ဘူးလို့သမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုလိုက်ပါတယ်။မီဒီယာထုတ်ဖော်မှုအားနည်းတာတွေကြောင့်ရခိုင်ပြည်ပခမှာတကယ်ခံစားရတဲ့အသက်ခံတိုင်းရင်းသားတွေအတန်ပြောက်ပြီးတကဘာလုံးကဆွဆွဲပြောဆိုခံနေရတယ်လို့လည်းဥစော်ထင်းကပြောဆိုလိုက်ပါတယ်။လက်ရှိအချိန်မှာဒီဆွဆွဲမှုတွေကိုထိုးဖောက်ဖြေရှင်းနိုင်အောင်အလုံးနဲ့သာတက်တည်ပြဖို့အစိုးရဘက်ကပြင်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ
်။ဆက်ပြီးသွားတယ်ဆိုတဲ့လူတွေကျန်တဲ့လက်ခံရေးကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့အငြင်းအပြင်းပေါ့နော်။ဒါကိုပြောထားပြရဖြစ်တယ်။အဲဒီကျန်တဲ့လက်ခံမဲ့ဒီစီကံနေသဘောတူညီချက်လို့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆောက်ရနေတာဖြစ်တယ်။အဲဒီကျန်တဲ့လက်ခံတဲ့အခါမှာလည်းကျွန်တော်တို့ကပြန်လည်နေရာချတာရေးစတဲ့မဲ့ကိုလည်းကျွန်တော်တို့ကလေးထားပြီးဆောင်ရတယ်။သူတို့ကိုပြန်လည်လက်ခံပြီးဟိုခန့်ခန့်ပေါ့နော်။ခန့်နေမှာထားမဲ့သဘောပြမဟုတ်ဘူး။သူတို့ရဲ့လူလာနေရက်နဲ့အနည်းဆုံးနေရာတွေမှာပြန်လည်နေရာချတာဖို့ဆိုကျွန်တော်တို့စီစဉ်ဆောင်ရနေတယ်။အဲ့ဒါကိုလည်းပေါ့နော်။ကျန် happy တဲ့နဲ့ဒီလိုမျိုးသူကျန်လည်နေရာချတာရေးနဲ့ပတ်သက်ပြီးတောင်းဆိုလာမှာနော်။ဒါလေးကျွန်တော်တို့အင်းလိုက်ပြီးတော့ဆောင်ရနေတယ်။အဲ့တို့ရရခုဒီကြိုးပမ်းနေတာကဘာလဲဆိုတော့မီဒီယာတွေမှာဆွဆွပြောကြားနေတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်မှာလက်တွေ့သိတာသင်ချားတဲ့တိုးတက်မှုတွေကြောင့်ဥပဒေကြိုးပမ်းနေစစ်မှန်တယ်ကတို့ရပြီကျွန်တော်တို့ပြောထားတဲ့သတိကိုဒီအတိုင်းပေါ့နော်လှုပ်ဆောင်မယ်ဆိုတဲ့ဟာတွေကိုဒီအချိန်လိုလိုတွင်မှာသိတာသင်ချင်ရှားရှားတိုးတက်မှုတွေကြတော့ကျွန်တော်တို့ကြိုးပမ်းဆောင်နေတာဖြစ်တယ
်ကော်ဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့မှာပါဝင်ခဲ့တဲ့ဦးရွှေလွင်ကတော့နိုင်ငံတကာကိုရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းအမြင်ပုံကူကလေးလာဖို့ခုပြုပေးထားသလိုပူပေါင်းဆောင်ရွက်ဖို့လည်းထိတ်ခေါ်ထားတာမို့နိုင်ငံတကာဘက်ကအပြုသဘောဆောင်ချင်းကက်မှုတွေလှုပ်ဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ပေးဖို့လိုတယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်
။ဒါတော့ကျွန်တော်မြင်နေတာတော့ပြင်ဆင်နေတဲ့ preparation တွေလုပ်နေတယ်၊ဖွဲ့စည်းတွေဖွဲ့နေတယ်၊လုပ်ကြတာတွေကတော့လုပ်နေတယ်လို့တော့ထင်တယ်။ဒါတော့အကောင့်ချက်ပေါ်တဲ့အစဉ်အထိကတော့သူတို့မှအချိန်လိုပါအောင်လို့ဒီလောက်တူတောင်းတဲ့ကဏ္ဍအတွင်းမှာကျွန်တော်ဘယ်လိုလုပ်တာအဖြစ်
ရခိုင်ပြည်နယ်ချက်တဲကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှပြင်းထန်တဲ့အရေးယူမှုရဖို့အထိစ조사လာတာတွေကရခိုင်ပြည်ထနာကိုပြည်လည်မှုမပေးနိုင်ပဲပြည်သူတွေသာပိုပြီးအထိနာစေတယ်လို့အစိုးရဘက်ကတော့မှတ်ချက်ပေးထားပါတယ်
။မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေဆွဲစိတ်ဆော်မှုတွေကရခိုင်ပြည်နယ်ပြဿနာတစ်ခုရဲ့တည်းမဟုတ်ဘူး။ဒီဟာဒီကျွန်တော်တို့နိုင်ငံနဲ့ပြည်သူတွေကြုံတွေ့နေရတဲ့စိတ်ဆော်မှုတွေကတစ်ခုသာဖြစ်တယ်။အမြင်ပြီးတော့ကြီးမားတဲ့ဟာတွေအများကြီးရှိတယ်။ကျွန်တော်တို့ဒီမိုကရေစီအတွင်းကူကြောင်းရင်းနောက်ပြည်သူတွေဆွေးနွေးတဲ့ရင်နောက်ဆက်သွယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကြီးမားတဲ့ကျွန်တော်လုပ်ငန်းစဉ်တွေဆောင်ရွက်နေတဲ့အချိန်မှာအထောက်အကူဟိုမပြည့်တဲ့အပြင်ပေါ့နော်။ကျွန်တော်တို့ကိုပို့ပြီးတော့တကယ်ကြီးဖြစ်ပေါ်နိုင်စေတာကခုနပြောတဲ့နိုင်ငံတကာကရေးယူသုံးဆောင်မှုတွေဆောင်ရွက်နေကြတဲ့အမိသားပေါ်လာအကျုံတွေ့လာတာဖြစ်တယ်။ဆောင်ရွက်ချက်တွေကအဓိကဘယ်လိုသွားပြီးတက်ရောက်လဲဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့ပြည်သူအားလုံးတိုင်းနိုင်ငံလုံးမှာရှိတဲ့ပြည်သူအားလုံးကိုသွားပြီးတော့အကျိုးတွေ့ရမှုကြီးကြီးမားမားဖြစ်တုံးစေတာဒီလိုမျိုးနိုင်ငံတကာရဲ့ကြိုးပမ်းဆောင်ရွက်မှုတွေကကျွန်တော်တို့ရဲ့အခုပြည်သူတွေနဲ့ကျွန်တော်နိုင်ငံသွားနေတဲ့အခြေအနေကိုကျွန်တော်တို့အပြုတော်ဘောကြိုးတက်ရောက်မှုမရှိတဲ့အချိန်ကျွန်တော်တို့ဒီကမှာဆိုးဆိုးကြီးတိုက်ဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါ
စခိုင်းဒီနယ်သတင်းတွေကိုမျက်စိမပြတ်လေ့လာစောင့်ကြည့်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကလည်းဒီလိုအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေပေါ်ထွက်လာနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ်
။ခုနကတော့အဲဒီရခိုင်ပြည်နယ်မြောက်ပိုင်းကအခိတ်အကွယ်အရင်ကြည့်မယ်ဆိုရင်ဒီလိုကြည့်အားတွေလာမယ်ဆိုရင်ဟိုပြောင်းပြောင်းအကျိုးပေးရမှုတွေဖြစ်ပြီးတော့မှအဲ့မှာမလိုလားအပ်တဲ့ဟာတွေပါဖြစ်လာနိုင်တယ်။ဟိုနိုင်ငံတကာကလိုလားလို့မျိုးလက်ရှိတော့ဆက်ကြည့်အကောင့်တွေပေါ်နေတဲ့ဟာတွေကသွားပြီးတော့ထိခိုက်နိုင်တယ်။အဲ့ဒီမှာဒီမှာနိုင်ငံကလက်ရှိသွားနေတဲ့ဒီအတွေ့ကူးပြောင်းကြီးပေါ့။အဲ့ဒီမှာပါလာပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေရှိတယ်။ဒါကြောင့်မလို့အဲ့ဒီလိုမျိုးဒဏ်ခတ်ရေးကြီးဖိတ်ဆိုတာတွေဘာတွေကတော့မလုပ်ပြုံချင်တာပဲလေ
။ဟုတ်ကဲ့ပါ။မြန်မာအစိုးရအနေနဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရင်းယူဆုံးဖြတ်ချက်မကျရေးကြိုးပမ်းနေပါတယ်။ ်အချိန်ထဲမှာပဲလုံခြုံရေးကောင်စီမှဗီရိုအာနာတုံးနိုင်တဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခတဲ့အရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်ရှင်။